အမေရိကန်ပြည်သူကယ်လီဖိုးနီးယားပြည်နယ်တမိုင်းမှာအဆုံးဆုံးဖြစ်ခဲ့ရတဲ့တော်မီလောင်ကျွဲမှုမှာတည်ဆုံးသူတွေရဲ့အလောင်းတွေကိုရှာဖွေဖို့ဝင်ထပ်မံတွေ့ရှိတဲ့အတွက်တည်ဆုံးသူရေးအတွက်စုစုပေါင်းအခုဆိုရင်48ယောက်တိရှိနေပါပြီ။လူကြီး2,800ရှိပြီးရပိုင်းတွင်မီးလောင်ကျွဲမှုကြောင့်အင်ဂျင်9,000ကျော်ဆုံးရှုံးခဲ့ရတဲ့ Paradise မြို့နယ်အနီးတစ်ဝိုက်မှာတော့ရှာဖွေပွဲတွေကအနံ့ခံခွေပြီး DNA မျိုးဗီဇစစ်ဆေးမှုတွေနဲ့ရှာဖွေနေကြတာပါ။ပျောက်ဆုံးသူရေးအတွက်ကတော့200ယောက်တိရှိနေစေဖြစ်ပါတယ်။မြို့ရဲ့မြောက်ဘက်နဲ့အရှေ့ဘက်မှာတော်မီဆက်လက်လောင်ကျွဲနေစေဖြစ်ပြီးအရေးပေါ်ဝန်ထမ်းတွေလည်းရှာဖွေလုပ်ငန်းတွေဆက်လုပ်နေကြတာပါ။မနေ့ကထပ်မံရှာဖွေတွေ့ရှိခဲ့တဲ့အလောင်း6,000ဟာနေနေမှာတွေ့ရတာဖြစ်တဲ့အကြောင်းလဲဒေသခံရဲတပ်ဖွဲ့ကပြောပါရယ်အနာမဏီကဘေးလွရာပြောင်းရွှေ့ဖို့တက်နိုင်ဆုံးသတိပေးခဲ့တဲ့အကြောင်းနဲ့လက်ရှိမီးဘေးအန္တရာယ်ကိုဖြေရှင်းပေးပြီးနောက်ပိုင်းမှာတော့ရှေ့နာကတ်အတွက်သင်ခန်းစာယူနေစရာတွေကိုလေ့လာနိုင်မှာဖြစ်ကြောင်းလဲပြောဆိုခဲ့တာပါမနေ့နောက်ပိုင်းအထိကတော့မီးလောင်ကျွမ်းမှုရဲ့35%လောက်ကိုထိ ंछ ုံနိုင်ခဲ့တာပါမီးလောင်မှုဖြစ်ရတဲ့အကြောင်းရင်းကိုတော့ဆက်လက်စုံစမ်းနေစေဖြစ်ပါတယ်